မြန်မာနိုင်ငံမှာ1962ခုနှစ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်နှစ်ပေါင်း50ကျော်ကြာမှပြည်သူလူထုကရွေးချယ်တင်မြှောက်တဲ့အစိုးရသစ်တရက်ကိုဒီကနေ့မှဖွဲ့စည်းနိုင်တာမို့တမိုင်းဝင်တဲ့နေ့ရက်တရက်အဖြစ်သတ်မှတ်ထားကြပါတယ်။အထူးသဖြင့်ကတော့ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီရွေးချယ်တင်မြှောက်ပြီးပေါ်ပေါက်လာတဲ့အစိုးရသစ်မို့အစဉ်အလာကောင်းပြီးနိုင်ငံရဲ့ရှေ့အနာဂတ်တွေကိုအောင်မြင်စွာအစိုးရသစ်ကဖော်ဆောင်နိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းတိုင်းသာစီလုံးညီညွတ်ရေးပါတီရဲ့ထိပ်ပိုင်းခေါင်းဆောင်တဦးဖြစ်တဲ့ဦးဟန်ရွှေကပြောပါတယ်။
ချေကံဥပဒေရအယူကောက်ပွဲလုပ်တယ်အယူကောက်ပွဲမှာနိုင်တဲ့ပြည်သူကထောက်ခံတဲ့ပုံစံတွေကိုလည်းပဲစနစ်တကျပေါ့လေသူစီမင်းစီကံတို့တော်လုံးနေတယ်ညီတရားဝင်ဆက်ပြောင်းပေးတယ်ဆိုတဲ့ဟာဒါအမတန်ကောင်းတဲ့အလေးထားတစ်ခုပေါ့လေကျွန်တော်တို့နိုင်ငံမှာပေါ်ပေါက်ခဲ့တယ်ဆိုတဲ့ဒီအခြေအနေမျိုးကျွန်တော်တို့ဖြစ်တယ်လို့ကျွန်တော်ယူဆပါတယ်ဒါကြောင့်မလို့ကောင်းတဲ့အစဉ်လားကောင်းတဲ့အလေးထုံပေါ့လေနောက်ကျွန်တော်တို့ next generation အနေနဲ့လည်းဒီလိုပဲစနစ်တကျလုပ်သွားနိုင်ဖို့ဒါနမူနာပြတဲ့သဘောဖြစ်တယ်လို့ကျွန်တော်တို့ခန့်ယူပါတယ်။အဲတော့ပြည်သူတွေကထောက်ခံတာလေအညီပြည်သူတွေညှော်မှန်းတဲ့ဆန္ဒနဲ့ညီညာကြိုးကိုအားထုတ်သွားနိုင်တဲ့အစိုးရကောင်ဖြစ်အောင်ပါလေ။အဲကျွန်တော်လိုလားပါတယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်
။မြန်မာနိုင်ငံရေးတမိုင်းနဲ့အတူဒီမိုကရေစီရေးလှုပ်ရှားမှုတွေမှာဥဆောင်တဲ့အခန်းကပါဝင်ခဲ့ကြတဲ့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကလည်းလူထုကရွေးချယ်တင်မြှောက်တဲ့အရက်သားအစိုးရကိုဒီကနေ့မှအအောင်မြင်မြင်ဖွဲ့စည်းနိုင်တဲ့အတွက်ကြိုဆိုကြောင်း88မျိုးဆက်ကျောင်းသားခေါင်းဆောင်တို့ဖြစ်တဲ့ကိုကိုကြီးကပြောပါရယ်။ဒါပြင်လည်းအစိုးရတဲ့လက်ထက်မှာနိုင်ငံရေးအကျဉ်းသားအလုံးလွတ်မြောက်ဖို့အတွက်ကိုလည်းမျှော်လင့်ထားတယ်လို့ပြောပါရယ်
။ကျွန်တော်တို့ဒါမျိုးဆက်တွေနဲ့ချီပြီးတော့အနစ်နာခံခဲ့တဲ့စူးစားခဲ့တဲ့ရလက်လည်းဖြစ်ပါတယ်။ဒါရာစုနှစ်တစ်ဝက်ကျော်မှာအရက်သားစစ်စစ်ဒါသမရတယောက်ကျွန်တော်တို့အခုလိုငင်းငင်းချမ်းချမ်းနဲ့အနာကြွေးပြောင်းယူနိုင်ခဲ့တယ်ဆိုတာဟာကျွန်တော်တို့နိုင်ငံသားတွေအားလုံးရဲ့အောင်ပွဲဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့လှက်လိုက်လဲလဲဟိုဂုံယူဝမ်းမြောက်ပါတယ်ခင်ဗျ။အဲ့တော့ကျွန်တော်တို့အခုချိန်မှာတော့ဒီမိုကရေစီအင်အားစုတွေကသမရဖြစ်လာပြီးအစိုးရဖွဲ့ခွင့်ရလာပြီဆိုတော့ပထမအဆုံးအဆင့်မျှော်လင့်တာကတော့နိုင်ငံရေးအကျဉ်းသားတွေအားလုံးအမြန်ဆုံးလွတ်မြောက်ဖို့နောက်ပြီးတော့နိုင်ငံတကာရောက်နေတဲ့ရဲဘော်ရဲတပ်တွေမျိုးကောင်မတွေအားလုံးလည်းဒုံတိတ်ခါရှိရှိနဲ့ကိုယ်နိုင်ငံကိုပြန်လာနိုင်ဖို့ပေါ့နော်ဒါကိုယ်နိုင်ငံသားပြန်လည်ရယူခံစားခွင့်ကစပြီးတော့အဲ့ဒါဒီအားလုံးအတွက်အထွေထွေလူငယ်ချမ်းသာခွင့်လုပ်ပေးနိုင်ရင်တော့အကောင်းဆုံးပဲလို့ကျွန်တော်တို့လည်းပြောလဲပါ။အဓိကကတော့ကျွန်တော်တို့ပထမဆုံးအချိန်ကျွန်တော်တို့ကရတသမရတယောက်ရလိုက်တယ်။နောက်ကျွန်တော်တို့အများစုပါတဲ့သူ့ရောက်ဖွဲ့ကိုရလိုက်ပြီဆိုတဲ့အချိန်မှာတိုင်းပြည်ရဲ့ပြဿနာတွေအားလုံးကိုအင်အားစုတွေအားလုံးစုပေါင်းပြီးတော့ဖြေရှင်းကြရင်တော့ကျွန်တော်တို့လက်ရှိရှိနေတဲ့အခြေအသေးတွေကိုအမြန်ဆုံးစော်လွှားနိုင်လိမ့်မယ်လို့ယုံကြည်ပါတယ်။အထူးသဖြင့်တော့ဒီတိုင်းရင်းသားနဲ့ကိုင်ပြည်ပခါတွေအပြစ်ထက်ရစေးရေးငင်းငယ်ရေးဖြစ်စဉ်တွေမှာပါပို့ပြီးတော့အားကောင်းလာဖို့ကျွန်တော်လက်မှတ
်88မျိုးဆက်ငင်းချင်ရင်းနဲ့ပွင့်လင်းလို့အဖွဲ့စည်းရဲ့ခေါင်းဆောင်တူဖြစ်တဲ့ကိုကိုကြီးပါရှင်ဒီမိုကရက်တစ်ပါတီမြန်မာအဖွဲ့ရဲ့ဥက္ကဋ္ဌဦးသူဝေကတော့မြန်မာနိုင်ငံရဲ့အပြောင်းအလဲဟာအလွန်အားရစရာကောင်းတယ်လို့သုံးသပ်ပါတယ်ဒါပေမဲ့အစိုးရသည့်ရင်ဆိုင်ရတဲ့စိန်ခေါ်မှုတွေအများအပြားတွေကစစ်မှန်တဲ့ငင်းချင်ရင်းရဖို့အထူးအရေးကြီးနေပြီးဒါမှလည်းပြည်ပြည်စုံနဲ့နိုင်ငံတစ်ခုကိုထူထောင်နိုင်မယ်လို့မြင်ကြောင်းပြောပါတယ်
သမလာကြီးကပြောတယ်သူလှုပ်ချင်တာတွေကိုပြောသွားတာလေတွေ့ရတယ်လေနော်ငင်းညာကြီးတို့ပြန်လဲတင်းမြတ်ကြီးတို့ပိုကြီးဘုံဦးတွေပြင်းကြီးတို့ဒါတွေကအကုန်လုံးကောင်းတာကြီးပဲလေနော်ဒါပေမဲ့ကျွန်တော်မြင်ကတော့ချက်ချင်းလိုအပ်တာကတော့ဟောငင်းညာကြီးပဲဗျအဲငင်းညာကြီးရတာနဲ့ဒီမိုကရေစီထုံးကားကြီးလည်းဖြစ်လာလိမ့်မယ်ဖက်ဒရယ်ပြည်ထောင်စုလည်းတည်ဆောက်နိုင်မယ်စီးပွားရေးလည်းပဲအဲဒါတူတဲ့အောင်မြော်လုပ်နိုင်မယ်ပေါ့ဗျာနော်အဲ့ဒါပြီးလို့ရှိရင်တော့ဂျာနဲ့ပြဿနာတွေအကုန်လုံးဟာဖြေရှင်းလွယ်သွားမယ်လို့ထင်တယ်ပေါ့နော်အဲ့ဒါကြောင့်မလို့အဓိကအားဖြင့်ငင်းညာရေးကိုဥတီပြီးတော့စူးစမ်းစေချင်တယ်ပေါ့နော
်လူထုကရွေးချယ်တင်မြှောက်လိုက်တဲ့ NLD အစိုးရအနေနဲ့စစ်မှန်တဲ့ငင်းချမ်းရေးနဲ့အတူဖက်ဒရယ်ပြည်ထောင်စုနိုင်ငံကြီးကိုထူထောင်မယ်လို့ပြောထားတဲ့အပေါ်မှာတိုင်းရင်းသားအဖွဲ့တွေအားလုံးကလည်းမျှော်လင့်နေကြရတယ်လို့မွန်ပြည်သက်ပါတီရဲ့ဒုတိယဥက္ကဋ္ဌဖြစ်တဲ့ဦးနိုင်ဟန်သားကပြောပါတယ
်လူထုကရွေးကောက်လိုက်တဲ့အရသာဆိုရဆိုတော့ရေးဆိုရတဲ့တောင်းတာလိုက်မယ်လို့အဲ့ဒါလိုတော့မျှော်လင့်ပါတယ်အဲဒီကြင်ကြီးနဲ့ပတ်သက်ပြီးတော့လည်းဒါ ONB နေနဲ့တဆုနေနဲ့အခုစူးစမ်းမယ်ကောင်းတဲ့ formula ရထားတယ်လေအဲ့တော့ပို့ပြီးတော့အလုပ်ဖြစ်လာနိုင်တယ်လို့တော့ခံမှန်းပါတယ်ဒါပေမဲ့တက်မတော်ကတကယ်လို့စန့်ကျင်နေတယ်ဆိုရင်တော့လည်းမလို့လောက်ဘူးလေအဓိကတော့တက်မတော်ပေါ်မှာနည်းမှုတည်နေတယ
်ဒါကတော့ဒီကနေ့မှာ NLD အစိုးရသစ်စတင်ဖွဲ့စည်းပြီးတော့နိုင်ငံတာဝန်တွေလှည့်ပြောင်းယူလိုက်တဲ့အပေါ်နိုင်ငံရေးပါတီတချို့ကခေါင်းဆောင်တွေရဲ့အမြင်နဲ့သုံးသပ်ချက်တွေကိုနားဆင်ခဲ့ရတာပါရှင်